ကမ္ဘာမွေကြောင့်ရနာထားတဲ့အင်းကြီးကဟိုတယ်ဆုံစီမံကိန်းဆက်လို့တင်မတင်ကိုချမ်းပြည်နယ်ဆွေးနွေးရင်းဤသားကံတွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းတော့ဖို့ရှိနေပါတယ်။စီမံကိန်းအတွက်ရထားတဲ့နေရာပြဿနာတွေကလည်းရေးဝဲထားတဲ့တွေရောရော်ကျွေးပြီးပြော်ဖယ်ရှားခံရတဲ့ဒေသခံတွေရောနှစ်ဖက်ပြည်တော်မှုမရှိအောင်လို့ဥပဒေတိုင်ဆောင်ရွက်သွားမယ်လို့လည်းချမ်းပြည်နယ်ဆွေးရအဖွဲ့ဝင်တယောက်ကပြောပါတယ်။ပြည်ဆောင်ကတော့ဒီလိုမျိုးပါတဲ့တာကိုစောထက်ကတင်ပြီးပို့ထားပါတယ်။
မီအေက600ကျော်အခြေရှိရဲ့ညောင်ရှိမြို့နယ်အင်းလေးကန်အရှိပိုင်းမှာရွာ600ကျော်မှာမိအားတွေကို3ရက်ကပြီးနိုင်လောကြီးပြီးအင်းလေးကန်အရှိပိုင်းဟိုတယ်ဆုံးတည်ဆောက်ဖို့အရင်ဆိုရလက်ထက်ကစီစဉ်ခဲ့ရပါဒါပေမဲ့မိအားရောကြီးမိအားသာရောအင်းလေးကန်ဒီအားစနစ်ပြည့်စုံမှာပါဆိုရင်အကြောင်းဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ခဲ့တဲ့အတွက်အဲ့ဒီဟိုတယ်ဆုံးစီမံကိန်းကိုယာယီဆိုင်ရန်ထားတာဖြစ်ပါတယ်နိုင်ငံတော်စီမံကိန်းဆိုပေမဲ့လည်းမိအားတွေကိုပုဂ္ဂလိကပြန်ဝယ်ယူပြီးဟိုတယ်ဆုံးဆောက်ဖို့စီစဉ်ခဲ့ရပါဒီမျိုးဝယ်ယူခဲ့တဲ့သူတွေထဲမှာဒေသခံတွေပါသလိုမျိုးသိမ်းခံရတဲ့သူတွေလည်းဒေသခံတွေဖြစ်တဲ့အတွက်ဒါကိုစက်ဖက်နင်းလာမှုမရှိအောင်ဥပဒေနဲ့အညီဆောင်ရွက်တဲ့ကြောင်းရှမ်းပြည်နယ်အစိုးရအင်တိုင်းသားရေးရာဝန်ကြီးဒေါက်တာထွန်းလန်က VOA ကိုပြောပါတယ်
။ဒီတည်ရခါရကြီးကဒီဆိုင်နဲ့ဒီကြားတွေပဲပြောတယ်။တေကမစက်တုံးလုံးကလေးနဲ့ရလောက်ရတာ။ဘူးပွားဘူးပွားပိုင်ရှင်းချနေရှိတယ်။ပုံကြီးကျောင်းပိုင်ရှင်းချနေရှိတယ်။ဒေသခံတွေကမနစ်နာအောင်တော့ပြည်တယ်ကြ။နိုင်ငံတော်စီမံကိန်းတွေနဲ့နိုင်ငံတော်ပို့တဲ့ဆောက်တာမဟုတ်ဘူးကြာ။အဲဒီအကြာမျိုးကိုသိပြီးတော့လုပ်ငန်းရှင်တွေအကွဲရကြရောင်းတဲ့သဘောဖြစ်နေတယ်။အဲဒါလည်းကြီးကြာ
။လုံးရဲ့လေးနဲ့အရင်ဆွေးရလက်ထက်ကအင်္ဂလိပ်ကဟိုတယ်ကစီမံကိန်းအကောင့်တွေပေါ်တဲ့အချိန်ဒေသခံတွေကထုံထုံတိုက်ပွဲလုပ်ပြီးဒါကိုကန့်ကွက်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဒေသခံတွေလုပ်ငန်းရှင်တွေပါတဲ့တွေ့ဆုံညှိနှိုင်းပွဲလုပ်ဖို့ရှိသလိုလာမယ့်ဆက်တော်မှာလည်းရက်တန်ထားရဲ့ဟိုတယ်ဆုံးစီမံကိန်းကိစ္စကိုညောင်ရွှေပြည်သူ့တော်ကိုယ်စားလှယ်ဦးနေမျိုးကမေးမြန်းသွားဖို့ရှိပါတယ်။သူက VOA ကိုအခုလိုပြောပါတယ
်။အကောင့်တွေပေါ်ကလေးကကျွန်တော်နဲ့ရွာတိုင်းနဲ့ကန့်ကွက်တယ်။နောက်အခုဖြတ်သွားပြီးမှလည်းမအောင်မြင်နိုင်ဘူးဆိုတာအခုကျွန်တော်လေးနှစ်ကျော်ပြီဟိုတယ်တွေလာမလျှောက်ကြဘူး။ဒါအောင်လည်းမအောင်မြင်နိုင်ဘူး။ဒီကဆောင်နဲ့တဲ့ဒီကလိုအခြေကြီးကပြည်ပြည်နဲ့ကုံသွားတဲ့အပြင်ခုတို့ infrastructure လို့ခေါ်တဲ့အမှလမ်းတွေကြီးတွေလုပ်ထားတဲ့အဆင်နေရာလည်းတော်တော်ကုံသွားတယ်ဗျာ
အခုဆုံးလာတဲ့ပြည်နယ်နိုင်ငံပါရီမြို့မှာ9ရက်ကျင်းပခဲ့တဲ့ UNESCO ရဲ့28ကြိမ်မြောက်အစည်းအဝေးမှာအင်းလေးဆောင်ကိုမြန်မာနိုင်ငံရဲ့လူသားနဲ့ဇီဝဝန်ဝိုင်းနေမျိုးဖြစ်တက်မှတ်လိုက်ပါတယ်အင်းလေးတိုင်ရဲ့ရေဝေကျော်ကတစ်တော့ဟက်တာ9000ကျော်လောက်ပျက်စီးသွားတယ်လို့တရားစာသားနဲ့တော့တော်ဝင်တဲ့ထင်းထင်းကြီးဝန်ကြီးဌာနကပြောပါတယ်ဒီကမျိုးကွဲရေးကြွယ်ဝတဲ့ထုံချောင်းနဲ့သွဆွေးမြေပါရဲ့အရှိတော်အာရှရဲ့တခုတည်းရှိတဲ့ဒေသပါဒီနေရာမှာဟိုတယ်လုပ်ငန်းတွေအလုံးစုံများမလာဘူးဒေသခံတွေကတောက်လျှောက်ကန့်ကွက်နေရလဲဖြစ်ပါတယ်